မြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးကူးစက်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးအေရဗတီတိုင်းတွေကိုအထူးဆောင်ကြပ်ကြည့်ရှုနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်။ဗေဒေသတွေကိုအဓိကထားဆောင်ကြည့်နေတယ်လို့ VOA1.com ကိုညဝေးအောင်ကမေးမြန်းရမှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကအခုလိုစတင်ဖြေကြားပါတယ်။
အစ်ကတော့ဘောနော်စောစားကြတော့ချင်းမြတ်ဖြစ်တယ်ပေါ့အခုတော့လည်းရန်ကုန်တိုင်းတွေကရေးကြည့်ပါတယ်ခင်ဗျကျွန်တော်ဦးစားပေးဆိုဆောင်းနေပါတယ်နောက်တစ်ခုရေးကြည့်တာ AI တိုင်းနောက်တစ်ခုရေးကြည့်တာပဲခိုးတော့မှာသူဥပောင်းရေးကြည့်တဲ့တိုင်းတွေကလေးခုပါ
ဟုတ်ကဲ့ပထမဆုံးစားဖြစ်တဲ့ဒီချင်းပြည်နယ်မတူပီမြို့မှာဓာခွဲကန်းအတီးပြုတ်ချက်တွေအရာပေါ့နော်လူနာ10ဦးပေါ့
ဟုတ်ကဲ့
ဆရာတို့ဘယ်လိုများဆက်ပြီးတော့လုပ်ထားပါသလဲ
ချင်းပြည်နယ်က10ဦးကအားလုံးကဆုံးတယ်ကလေးဘုံမှုတွေအစွမ်းအဲ့တော့မတွေ့ဘူးပေါ့
ဟုတ်ကဲ့အဲ့တော့ဆရာတို့ကူးစက်ယောဂတိုက်ဖြတ်ရေးအနေနဲ့ပေါ့လေဟိုလူနာရီရဲ့ယောဂလက္ခဏာအခြေအနေစောင့်ကြည့်အတီးပြုတ်တဲ့အဆင့်နဲ့ဒီ left confirmation ပေါ့ဓာတ်ခွဲကန်းဒီမှာစမ်းသပ်ဆစ်ဆေးပြီးတော့အတီးပြုတ်တဲ့အနေထားပေါ့ဘယ်လိုတွေဆောင်ရွက်နေပါသလဲခင်ဗျ
ဟုတ်ကဲ့အခုကျွန်တော်တို့ကလေဟိုပေါ့ community based ရှိတယ် hospital based နှစ်ခုရှိပါလေဓာတ်ခွဲဆစ်ဆေးရခါမှာလေ community based ဆိုတာ community ရဲ့မှာဆိုတာကရက်ွက်တွေခြေရတဲ့မှာနောက်ပြီးတော့ဆိုပြီးတော့တကွေးနဲ့တန်ရရှိတဲ့လူလာဆိုရင်လည်းကျွန်တော်တို့ကဒီသက်ဆိုင်ရာမြို့နယ်ကျောင်းအယူခဏမှုပေါ့နော်အဲ့ဒီခဏကနေပြီးတော့မှတရင်ပို့တဲ့ခဏရှိပါတယ်တကယ်ရရင်ကျွန်တော်တို့ကအဲ့ဒီသက်ဆိုင်ရာမြို့နယ်ကျောင်းအယူခဏတန်းကြတဲ့ကြီးပြီးတော့ကျောင်းအယူဌာနကတွားပြီးတော့ rapid response team ဆိုပြီးတော့တွတ်လိုက်ပါတယ်ဆက်ပြီးရင်သူကအဲ့လူကတွားပြီးတော့ဆက်ဆေးပေးရပါတယ်ဆက်ဆေးပြီးမှတခွင့်မှုလာယူတာရှိပါတယ်နောက်တစ်ခုက hospital base ပေါ့ဆေးဥမှာဖြစ်တဲ့ခါမှာလည်းဖြန်းလာပြီးတော့ချောင်းဆိုးတဲ့ပိုင်းကဆိုရင်အဲ့ဒါဆိုရင်ကျွန်တော်တို့ကဆေးဥမှာသက်ဆိုင်ရာဆရာဝန်တွေနဲ့ပြီးတော့ဒီအရည်တော့ဝိမဖြစ်မလားဆိုပြီးတော့ကြည့်ပြီးတော့မှနမူနာတစ်ခွနမူနာကြီးကရှိပါတယ်
ဟိုကျွန်တော်တို့သတိထားမိတာကအရင်တုန်းကဆိုရင်လေဒီကူးစက်မြန်ယောဂတခုခုကြုံလာရတဲ့အခါမျိုးမှာဒီမြန်မာနိုင်ငံကိုဝင်ပေါက်တွေဖြစ်တဲ့လေစိတ်တို့ဟလာတင်းမောစိတ်တို့လိုနေရာမျိုးမှာဟလာစောင့်ကြည့်စစ်ဆေးမှုတွေပေါ့ရှိခဲ့တာတွေ့ရပါဒီတစ်ခေါက်မှာရောဘယ်နေရာတွေမှာဘလို့ဆောင်ရွက်ထားတာရှိပါအခု
ကျွန်တော်တို့ဒီ point of entry ပေါ့နော်ဝင်ပေါက်ခေါက်ပေါက်တွေပေါ့ကျေနပ်တော့ကိုယ့်စီကိုဝင်လာတဲ့လူကျွန်တော်ကအခြားစစ်ဆေးပေးရပါတယ်။ဒီခါကျတော့ကိုယ်နိုင်ငံထွက်မဲ့လူကိုလည်းကျွန်တော်စစ်ဆေးပေးပါတယ်။အဲ့ဒါတော့ဆိုတာလေစိတ်ထပ်ပေါက်တွေ၊ရေစိတ်ထပ်ပေါက်တွေ၊ကားလမ်းထပ်ပေါက်တွေ၊လေတင်ရဆက်လမ်းတွေမှာကျွန်တော်တို့ကျမ်းမာဝန်ထမ်းတွေကကျွန်တော်ထွက်မဲ့လူကိုလည်းခြားရှိမှရှိစစ်ဆေးပါတယ်။ရှိတယ်ဆိုရင်တော့ကျွန်တော်တကွေးလာဆိုရင်ဘုံရင်တော့ကျွန်တော်ကအပြင်ကိုမဆွတ်နိုင်ဘူး။ဒီလိုမျိုးလုပ်ရပါလေ။အဲ့ဒါလည်းလုပ်နေပါလေခင်ဗျာ
။ဟုတ်ကဲ့နောက်တစ်ခုကလေဆရာအဲ့ဒီမှာဒီလူနာတွေရဲ့ယောဂါကိုအတီးပြုတ်နိုင်ဖို့ဓာခွဲကန်းတွေရောအလုံလောက်ပြင်ဆင်ထားနိုင်ပါရဲ့လားခင်ဗျာ
။ဟုတ်ကဲ့အတိအကျကျွန်တော်တို့ကတော့ပြည်သူ့ကျန်းမာရေးဆိုင်ရာဓာခွဲကန်းရာဂုံမှာရှိပါတယ်။ National Health Level ရှိလို့ခေါ်ပါတယ်။ဒီတကွေးယောဂါပုံကိုစစ်ဆေးတာလေ။အဲ့ဒီကလည်းအတိအကျလုပ်ပါတယ်ခင်ဗျာ။ကျွန်တော်ပြင်ပဓာခွဲကန်းမသုံးဘူး။ဆိုးရွားဓာခွဲကန်းတွေမသုံးဘူး။ကျွန်တော်တို့ Laboratory Specimen နဲ့ Fringes ခေါ်ပါတယ်။နှကောင်းတုတ်ပတ်ခေါ်တာပေါ့နှကောင်းလေးအခက်ခဲခဲကလိုင်းလေးကဆွတ်ပူယူပါတယ်ရန်ကုန်မှာရှိသောမွန်ကွန်တိုင်းလမ်းမှာရှိသော National Health Laboratory မှာပဲဖြစ်ပါတယ်ခင်ဗျာတော့ဒီအနေထားကြတော့လုံလောက်မှုတော့ရှိပါတယ်ဟုတ်ကဲ့
အကယ်၍ပေါ့ဒီ H1N1 ကူးစက်ယောဂတကယ်တွေ့လာရင်အဲ့ဒီလူနာရောကုသဖို့အတွက်လိုအပ်တဲ့ဆေးဝါးနဲ့ယောဂကာကွယ်ပစ္စည်းတွေရောဆရာတို့စီမှာအလုံလောက်ရှိပါလား
အခုဆိုရင်ကျွန်တော်တို့ကကုသတဲ့ဆေးရတော့ဘာနဲ့ဆိုရလဲကူးတာရစေဒီဆင်ဆာမတပြင်းရတယ်။တမီဖလူပါလို့ရှိတော့ညာလေဟို48နာရီပင်ဥပထိရောက်တယ်။ဟို48နာရီကျော်သွားရင်မထိရောက်ဘူး။သူကဟိုအထူးဆရာဝန်ကြီးတွေက antiviral drugs တွေအားမကိုဘူး။အဓိကတော့အသက်ရှူ respirator ပေါ့နော်။အသက်ရှူတာကြောင့်အသက်ရှူအားကိုးတဲ့ clear တွေလိုတယ်။နောက် ICU equipment တွေလိုတယ် intensive ပေါ့နော်။ချက်မှတ်ကူးတာရစေဒီစီလိုတယ်။နောက်တစ်ခုကဝင်ကူးတာမယ်ချက်မှတ်ဝင်နှန်းတွေအတွက်လိုအပ်တဲ့ကာကွယ်ပစ္စည်းက NNF mask တွေပါစနေပေါ်တဲ့ equipment တွေ antiseptic တွေအဲ့ဒါကြီးအပြည့်အစုံရှိပါတယ်
ဟုတ်ကဲ့ဒေါက်တာတန်းထွန်းအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ